မြန်မာနဲ့တရုတ်နယ်စပ်မြန်မာနိုင်ငံဘက်ကကက်ဆီနိုလောင်းစားရုံတွေမှာလှစာကောင်းကောင်းပေးမယ်ဆိုပြီးတော့ထိုင်းအမျိုးသမီးတွေကိုအဲ့ချူလုပ်ငန်းအတွက်အွန်လိုင်းကနေအလုပ်ခေါ်နေကြတဲ့အပေါ်မှာသတိထားကြဖို့ထိုင်းနိုင်ငံကြီးဝန်ကြီးဌာနကသတိပေးထားပါသည်။အရင်ကအလုပ်သွားလုပ်တဲ့ထိုင်းအမျိုးသမီးတချို့တရုတ်နယ်စပ်တိုင်းလာလဲနဲ့ကိုင်အဖွဲ့တချို့ထိန်းချုပ်ရာနေမျိုးတွေမှာပြည်သူစာအဖြစ်အတင်းကျပ်ခိုင်းခံရတဲ့အကြောင်းထိုင်းနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရတန်နေဆန်ဂရက်ကသတိပေးထားတာကိုထိုင်း PBS သတင်းဌာနကဖော်ပြထားပါသည်။ပြည်ပြီးဆွဲသလိုမျိုးဖန်ဆီးထားပြီးတော့ပြန်လာဖို့အတွက်ငွေကြေးအမြောက်အများပေးရတာမျိုးတွေရင်ဆိုင်ရနိုင်တယ်ဆိုပြီးတော့အရင်ကအတွေ့အကြုံနဲ့နှိုင်းယှဉ်ပြီးထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကသတိပေးထားတာပါမြန်မာနိုင်ငံပါဝင်ကမ်ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းထိုင်းမျိုးသမီးတွေကိုလာစာကောင်းကောင်းပေးမယ်ဆိုပြီးတော့အလားတူအွန်လိုင်းကနေအလုပ်ခေါ်တာတွေရှိနေတဲ့အကြောင်းပြောဆိုထားပါသည်ဒီတော့တွင်မြန်မာနိုင်ငံမှာရှိတဲ့လူမောင်းခို900နေရာကပြန်လာတဲ့ထိုင်းဝန်သား300ကိုထိုင်းဝန်ရဲတပ်ဖွဲ့ကစီးနေတဲ့ကဖမ်းဆီးလိုက်ပါတယ်သူတို့ကိုရှေ့တောင်အာရှမှာလူကုန်ကူးတဲ့ရာဇဝတ်ကိုင်းနဲ့ချိတ်ဆက်နေတဲ့သူတွေအဖြစ်တမ်းမရရှိနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောတာကို Focus Taiwan Internet သတင်းမှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်တနေရာ KK Park Area ဆိုတဲ့တပ်မတ်နေမြေအခြေဆိုင်လူမောင်ခိုကိုင်းနဲ့ဆက်နွယ်ရဆိုပြီးတော့ဖမ်းဆီးရလဲဖြစ်ပါတယ်။သူတို့နဲ့ဆက်နွယ်ပတ်သက်တဲ့ရာဇဝတ်ကိုင်းဟာလူတွေကိုလိမ်ကျွအဖြစ်ရောင်းလာတွေအပြင်ကိုရင်းအင်္ကာတွေကိုပါမောင်ခိုရောင်းချနေတဲ့အဖွဲ့ဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်။